စကိုင်းတိုင်းပလဲမြို့နယ်ပထောက်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖွဲ့ကဂျာရာပရင်းလေးမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲပါမှာလဲလမ်းခွဲပါမှာကျွန်တော်ဒီပလဲမြို့နယ်ကတရားသာရေပေါ်ရေပေါ်ကားတစ်စီးရောလုံးဝလောက်ပဲပေါက်ခွဲသွားတယ်ဒီကိမှုကတော့အဲ့ဒီသားသမီးလုံးတော်မှပြတိသွားတဲ့အနေထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင့်တွေကတော့အတန်းအနေနဲ့ဒေတာဘောက်တော့ပြစီဒီကိမှာပေါ့
ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများစုရုတ်သိမ်းပြီးဖို့ပလဲပြည်သူကာကွယ်ရေးတပ်ဖွဲ့ BPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလည်းမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစစ်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါတယ်ဒေသခံတွေကလည်းမိုင်းငါလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကာနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပြီးမဲ့ထိခိုက်မှုတော့မသိမြင်ရဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်။မရှိပါဘူး။သူဘယ်နေရာပေါက်ဖွဲ့ရတော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ဘက်ကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က3ဦးကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တနက်ပတ်သက်ပြီးတည်ရဖို့ကလေး PDF ဖွဲ့ကို VOA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းဒီယေစုကျေးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကျေးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ
်။ရှိတယ်ရွာသားရောထွက်ပြေးတယ်။ပန်းမွန်ချောင်းရွာရဲ့ဟာခါလေးရဲ့ယေစုရဲ့ထွက်ပြေးနေကြတာလည်းနဲ့ကြည့်လိုက်ချရတယ်ဆိုတော့လူဦးရေတော့၃ရောင်ပေါင်းကတော့2500လောက်ရှိမှလူဦးရေ
စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့ကလေးမျိုးနဲ့နှာချောင်းကျေးရွာဘက်မှာစိုက်ပွဲဖြစ်တာမရှိဘဲလက်နက်နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖမ်းဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
။မနေ့ကဖြစ်တာကတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာပဲရှိတယ်။ကလေးကကျွန်တော်နှာချောင်းကျေးရွာဘက်မှာကိုပိုင်းတက်တန်းကျောင်းတစ်ခုမှာတရေရလို့မသွားရှာတာမှအဲ့မှာတော့ဟိုတနတ်နဲ့ကြည်စံနေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။ရန်ကျိုးတွေပါတယ်ပြီးလိုက်တဲ့ဟာတစ်ခုရှိတယ်။အပြင်ဆက်ဆက်တည်းကနှစ်ယောက်မိတဲ့ဟာရှိတယ်။ဒါပဲရှိပါလားဗျ။
လက်ရှိမှာစစ်တပ်ကနှစ်ချောင်းကျေးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်ထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းကြမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့ဒေသခံပြည်သူတွေလုံခြုံရေးသတိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေးပြည်ထောင်စုအဖွဲ့ကသတိပေးထားပါတယ်ခင်ဗျာ